ရိပကဖြစ်ပွားရာဒေသတွေမှာလူသားချင်းစာနာမှုအကူအညီပေးနေတဲ့ကြက်ချင်ီရင်တန်းရှမ်းပြည်မြောက်ပိုင်းမှာဒီလ18ရက်နေ့ကတိုက်ခိုက်ခံရပြီးဝန်ထမ်းနှုတ်ဦးတန်ရရခဲ့ရတဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုကရှုတ်ချကြောင်းရန်ကုန်အမေရိကန်တန်ယုံကဒီကနေ့ဖေဖော်ဝါရီ20ရက်နေ့မှာကြေညာချက်ထုတ်ပြန်လိုက်ပါတယ်။အကူအညီအမှန်တကယ်လိုအပ်နေတဲ့လူတွေအတွက်အသက်ကယ်ဆယ်ရေးလုပ်ငန်းတွေကိုစွန့်စွန့်ဆာဆာလှုပ်ဆောင်နေကြတဲ့လူသားချင်းစာနာမှုအကူအညီတွေပေးနေတဲ့ကြက်ချင်ီဝန်ထမ်းတွေကိုတိုက်ခိုက်တာဟာလက်ခံနိုင်စရာမရှိဘူးလို့ကြေညာချက်မှာဖော်ပြထားပါတယ်။လက်တလောရှမ်းပြည်နယ်မြောက်ပိုင်းမှာဖြစ်ပွားနေတဲ့ပြည်ပခါမှာတာဝန်ရှိသူတွေအနေနဲ့နိုင်ငံတကာရဲ့လူသားချင်းစာနာမှုစံနှုန်းစံနှားတွေနဲ့အညီလူသားချင်းစာနာမှုအကူအညီပေးနေကြတဲ့သူတွေကိုအပြည့်အဝအကာအကွယ်ပေးဖို့နဲ့ဘေးကင်းလုံခြုံစွာသွားလာကူညီနိုင်အောင်ဆောင်ရွက်ပေးဖို့လည်းတောင်းဆိုထားပါတယ်။အလားတူပဲအရတားပြည်သူတွေကိုလည်းပြည်ပခါဒေသတွေကနေဘေးကင်းစွာထွက်ခွာနိုင်အောင်ဆောင်ရွက်ပေးဖို့တောင်းဆိုကြောင်းကြေညာချက်မှာဖော်ပြထားပါတယ်။ရှမ်းပြည်မြောက်ပိုင်းကိုကန့်ဒေသမှာပြီးခဲ့တဲ့သတင်းဘက်ကစလို့မြန်မာအစိုးရတပ်ဖွဲ့တွေနဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေကြားတိုက်ပွဲတွေပြင်းထန်လာနေခဲ့တာပါ။လက်ရှိမှာလည်းတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးစစ်ဘေးဒုက္ခသည်တောင်းနဲ့ချီးပြီးအနီးဝန်းကျင်ဒေသတွေနဲ့အိမ်နီးချင်းတရုတ်နိုင်ငံတွေကိုထွက်ပြေးနေကြရပါတယ်ခင်ဗျာ။